အနာရ NLD ပါတီကိုယ်စားလှယ်အများစုဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်တွေဟာအမျိုးသားရင်ကြားစစ်ရေးကိုအခြေခံပြီးလွှတ်တော်ထဲမှာရှိတဲ့25ရာခိုင်နှုန်းတပ်မတော်သားကိုယ်စားလှယ်တွေနဲ့ပူးပေါင်းဆောင်ရွက်ကြဖို့စိတ်အားထည့်သွင်းနေကြပါတယ်။လွှတ်တော်တွင်တပ်မတော်သားကိုယ်စားလှယ်တွေပါပူးပေါင်းပါဝင်နိုင်ဖို့ကြိုးစားစီရင်မယ်လို့အာနာရ NLD ပါတီကိုယ်စားလှယ်တွေကပြောပါတယ်။လွှတ်တော်မှာလူနည်းစုအနေနဲ့ရှိလာတဲ့ကြံ့ခိုင်ရေးပါတီကိုယ်စားလှယ်တွေကလည်းအမျိုးသားရင်ကြားစစ်ရေးအခြေခံပြီး NLD နဲ့ပူးပေါင်းဆောင်ရွက်မယ်လို့ပြောနေပါတယ်။နေပြည်တော်မှာရောက်ရှိနေတဲ့ VOA သတင်းနောက်မှမင်ခါကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ NLD ပါတီဝင်အများစုပါဝင်တဲ့လွှတ်တော်တွေကိုဒီလထဲမှာစတင်ခေါ်ယူကျင်းပနေပြီဖြစ်ပါတယ်။ပြီးခဲ့တဲ့9နှစ်တောင်မှတော့ကြံ့ခိုင်ရေးပါတီကလွှတ်တော်တွေကိုဥဆောင်ကျင်းပခဲ့တာမှာ NLD ပါတီကလူနည်းစုသာပါဝင်တာကြောင့်25ရာခိုင်နှုန်းရှိနေတဲ့တပ်မတော်သားကိုယ်စားလှယ်တွေကိုစီယုံနိုင်ခြင်းမရှိခဲ့ပါဘူး။ဒီအတွက်လွှတ်တော်တွင်မှတပ်မတော်သားတွေနဲ့ NLD ပါတီကြားအလန်းဝေးကွာမှုတွေဖြစ်ခဲ့ရပါတယ်။ဒီလိုအလန်းဝေးကွာမှုတွေကြောင့်အခြေခံဥပဒေပြင်ဆင်ရေးကိုထိရောက်စွာလုပ်ဆောင်နိုင်ခဲ့ခြင်းလည်းမရှိခဲ့ပါဘူး။ဒီပြင်ထိတိုက်တွေးဆမှုတွေကြောင့် NLD ပါတီကိုယ်စားလှယ်တွေနဲ့တပ်မတော်သားကိုယ်စားလှယ်တွေကြားမှာသဘောထားတင်မာမှုတွေဖြစ်ခဲ့ရပါတယ်။ဒီတစ်ခါမှာတော့ NLD ပါတီကဥဆောင်ကျင်းပတဲ့လွှတ်တော်တွေဖြစ်လာပါပြီ။ NLD ပါတီဝင်ကိုယ်စားလှယ်တွေဟာ25ရာခိုင်နှုန်းရှိနေတဲ့တပ်မတော်သားကိုယ်စားလှယ်တွေနဲ့အမျိုးသားညီကြားစိတ်နိုင်မှသာအများလိုလားတဲ့အခြေခံဥပဒေပြင်ဆင်ရေးကိုထိရောက်စွာလုပ်ဆောင်နိုင်မှာဖြစ်ပါတယ်။ဒီလိုအမျိုးသားရင်ကြားစေနိုင်ဖို့ NLD ပါတီဝင်တွေအနေနဲ့ဘယ်လိုကြိုးစားမလဲဆိုတာကိုမေးမြန်းတင်ပြထားပါတယ်။ပြီးခဲ့တဲ့9နှစ်တာအတွင်းမှာကောအခုစတင်တဲ့လွှတ်တော်9နှစ်သက်တမ်းမှာပါအမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်နေတဲ့မငွေတိုင်းမဲဆန္ဒနဲ့အမှတ်လေးကဥအောင်ကြည်ညွန့်ကတက်မတော်နဲ့အမျိုးသားရင်ကြားစေနိုင်ဖို့နဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ်
။အဲဒါကတော့ဒီတူဦးချင်းတူဦးချင်းကနေပြီးတော့တက်မတော်ဓာတ်တွေကိုအခြေခံပြီးစီရင်ဖို့ဆိုတဲ့ကိစ္စကတော့လက်ပြုံးကြတကယ်တော့တမတော်ဆိုတာသူ့ရဲ့မူရဲ့စီကံတိုင်းအမိန့်တစ်ခုရဲ့အောက်မှာစီစဉ်ဆောင်ရွက်ရတာဖြစ်တယ်။အခုလက်ရှိကာကွယ်ရေးဦးစီးချုပ်နဲ့အခုဆိုရင်အနာဂတ်မှာတကယ်တမ်းပြည်သူလူထုကမင်းတိတ်ပေးလိုက်လို့ဥဆောင်ပေးရတဲ့အမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ရဲ့ဥပဒေနဲ့ဒီတိုင်းတိုင်ပင်ကြမယ်အမျိုးသားရင်ကြားစီရီကိုအကောင့်တွေဖော်နိုင်မယ်ဆိုရင်တမတော်ထဲမှာရှိတဲ့ကိုယ်စားလှယ်များနဲ့အခုလွှတ်တော်ထဲမှာရှိတဲ့အရက်ပက်ဆိုင်ရာကိုယ်စားလှယ်များရဲ့ကြားထဲမှာအထူးအငင်းပွားစရာဒီပဋိပက္ခဖြစ်စရာဒီနေပါသွားမယ်သူမမရှိနိုင်တော့အထီကောင်ဖြစ်သွားမယ်။ဘာလို့ကျတော့တတ်မလို့ဆိုတာကတတ်မလို့ရဲ့အမိန့်ရဲ့စီကံအတိုင်းသွားကြရတာတူဦးချင်းရဲ့သဘောနဲ့သွားလို့ရနိုင်တဲ့အနေထားမရှိ
ဘူး။ရခိုင်ပြည်နယ်မဲဆန္ဒတဲ့71ကရခိုင်မျိုးသားပါတီဝင်မထုမေကတတ်မလို့နဲ့ပူးပေါင်းဆောင်ရွက်ဖို့နဲ့ပတ်သက်ပြီးသူကလည်းအခုလိုပြောခဲ့ပါတယ်။အ
ဲပထမတစ်ဆင့်အရေးကြီးတာကတော့ဒီပါဝင်လာကြတဲ့လွတ်တော်ကိုယ်စားလှယ်များအရေးကြီးဆုံးပါမနော်။ဘေးကနေပြီးတော့တွန်းပို့တာလည်းဆိုလို့ရှိရင်တော့25ရာခိုင်နှုန်းတော့တတ်မလို့သားများရဲ့အဲအခန့်ကဏ္ဍကိုပြည်ပြင်အောင်သူတို့ကသူတို့ပြည်ပြင်အောင်တင်ဖို့အရေးကြီးတယ်။အတတ်မတော်ဒီနိုင်ငံရဲ့ကာကွယ်ရေးလားဥပဒေပြည်ဝေးလားဆိုလို့ရှိရင်တခြားခွဲပြီးတော့ကိုယ်ပိုင်အသိဉာဏ်နဲ့ဆုံးဖြတ်တာတော့အကောင်းဆုံးဖြစ်ပါမယ်မယ်
။အခုစတင်ကျင်းပနေတဲ့လွတ်တော်မှာလူနည်းစုသာပါဝင်တော်တဲ့ပြည်ခိုင်မျိုးပါတီမန္တလေးတိုင်းမဲဆန္ဒနယ်71ကဦးစိုးအောင်ကတော့လွတ်တော်တွင်မှာလူနည်းစုသာဖြစ်နေပေမဲ့စိုးရင်ပူပန်မှုမရှိကြောင်း NLD ပါတီနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့အခုလိုပြောဆိုခဲ့ပါတယ်
။အားလည်းမငယ်ဘောင်းတော့ဂျောင်းအောင်စုကြည်ကခတိပေးပြီးပြီလေ။ပုပ်ကိုယ်ဆွဲဒေသဆွဲဘွာတော်ဆွဲတွေပါတီဆွဲတွေမထားဘဲနဲ့ပူးပေါင်းပြီးလှုပ်ဆောင်သွားမယ်ဆိုပြီးသူခတိပေးထားတယ်ကလူကြီးတယောက်ခတိပေးထားတယ်ဘာတော့မဟုတ်ဘူးပေါ့ဘူးပူးပေါင်းပြီးလှုပ်ဆောင်သွားမှာပါ။တော်စုလည်းယုံတယ်
စံပြင်းနေဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေတာကဒနုတိုင်းရင်သူ NLD ပါတီဝင်ဒေါ်မာအီးကလည်းတပ်ပိုင်းဆိုင်ရာကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ
်တမတော်နဲ့နော်ဒီသူများကတသားထဲလက်တွဲရမယ်လို့အမေဆိုရလဲကျွန်တော်တို့ခေါင်းဆောင်ကလည်းပြောထားတယ်လေဆိုကျွန်တော်တို့လည်းတမတော်ကိုကျွန်တော်တို့လက်တွဲမှာပဲနော်တမတော်သားလို့ကျွန်တော်တို့ဘလို့မအမြင်မဆုံးဘူးတမတော်နဲ့ကျွန်တော်တို့ဒီသူကျွန်တော်တို့ NLD နဲ့လက်တွဲမှာဘလို့များစုလို့မကျွန်တော်တို့သူတို့တင်လာနော်အားလုံးရင်ကြစိတ်ရေးပေါ့နော်အမျိုးတွေနဲ့ကျွန်တော်တို့လက်တွဲခေါ်မှာနော်တမတော်သားနဲ့တီတူနဲ့အကောင်လုံးတပားတဲ့ပြောင်းကျွန်တော်တို့လက်တွဲခေါ်မှာ
ဒီကနေ့မှာ NLD ပါတီဝင်ကိုယ်စားလှယ်အများစုဦးဆောင်တဲ့အမျိုးသားလွှတ်တော်ကိုစတင်ကျင်းပခဲ့တာဖြစ်ပါတယ်။လွှတ်တော်နေ့ရက်စလုံးအတွက်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေကိုရွေးချယ်ခဲ့ပြီးဖြစ်တာကြောင့်မနက်ဖြန်မှာလွှတ်တော်နှစ်ခုစလုံးကိုပုံမှန်အတိုင်းစတင်တော့မှာပါ။လက်ရှိလွှတ်တော်နှစ်ခုစလုံးမှာ NLD ပါတီကအများဆုံးနေရာယူထားတာကြောင့်ဒီ9နှစ်သက်တမ်းလွှတ်တော်မှာပါတီကိုယ်စားလှယ်တွေအနေနဲ့တည်ဆဲဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံရေးအုပ်ချုပ်ရေးကာကွယ်ရေးပိုင်းမှာနေရာရထားတဲ့တပ်မတော်ကိုဘလောက်အတိုင်းအတာတည်စီရင်နိုင်မလဲဆိုတာကိုစောင့်ကြည့်ရမှာပါစီရင်နိုင်မှသာအများကပြင်ဆင်ဖို့လိုလားနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှာဖြစ်ပါရဲ့ရှင်